ရေပြက်လက်မှုတွေရေကြီးမှုတွေကြုံတွေ့နေရတဲ့မြန်မာနိုင်ငံလေပိုင်းနဲ့ရှေ့တောင်ပိုင်းဒေသတွေကိုတူးမြောင်းနေတိစောက်ပြီးရေလွဲပြောင်းပေးဖို့ဆိုကိုမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမျိုးမြင့်ကတင်သွင်းပြီးကိုယ်စားလှယ်ရှီဦးကဆွေးနွေးတာဖြစ်ပါတယ်။အဲ့ဒီအဆိုမှာတန်လွင်မြင့်ကရေကိုအရှိမိုင်ပေါင်း300ကျော်လောက်ရှိတဲ့ရေသွဲဥမင်လိုင်3ခုတူးမြောင်း3ခုဖောက်လုပ်ပြီးမြန်မာနိုင်ငံလေပိုင်းနဲ့အရှိတောင်ပိုင်းကဒေသတွေကိုလွှဲပြောင်းပေးဖို့ဖြစ်ပါတယ်။ဒီနေ့ဆွေးနွေးတဲ့ကိုယ်စားလှယ်10ဦးထဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်5ဦးကထောက်ခံခဲ့ပြီးတမတော်သားကိုယ်စားလှယ်2ဦးနဲ့တိုင်းရင်းသားကိုယ်စားလှယ်2ဦးကကန့်ကွက်ခဲ့တာပါ။တန်လွင်မြစ်ထဲကရေကိုမိုင်50ကျော်လောက်လိုင်ကူတွေတူပြီးလွှဲမယ်ဆိုရင်တဘာဝပြောင်းလဲမှုတွေဖြစ်ပြီးတော့မွန်ပြည်နယ်ကရင်ပြည်နယ်တွေမှာထိခိုက်မှုတွေဖြစ်နိုင်ကြောင်းမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကကန့်ကွက်ဆွေးနွေးခဲ့ပါတယ်။
ဒီရှမ်းပြည်မြောက်ပိုင်းကနေပြီးတော့ရေကိုဒီဘက်ကိုလွှဲချလာမှဆိုရင်ရှမ်းပြည်မြောက်ပိုင်းရှမ်းပြည်အလယ်ပိုင်းတောင်ပိုင်းရှမ်းပြည်ရဲ့85ရာခိုင်နှုန်းနဲ့ကယားပြည်နယ်ကရင်ပြည်နယ်မွန်ပြည်နယ်အတွက်ဒီတန်လျင်မြစ်ရဲ့စီးဆင်းလာတဲ့ရေဟာဘလောက်လျော့ချသွားမလဲဆိုတာဒါဘယ်ပညာရှင်မှမတွက်တတ်သေးဘူးကျွန်တော်တို့လည်းမတွက်တတ်သေးဘူးဒါပေမဲ့အကြမ်းင်းတွက်ကြည့်မဆိုရင်တော့ဒီပြည်နယ်လေးခုကိုဖျက်လာမဲ့တန်လျင်မြေရေဟာရော့ကြသွားမှာတေးချအဲ့ဒါတဘာဝပြောင်းလဲမှုကအများကြီးထိခိုက်နေထိခိုက်ဆုံးကမွန်ပြည်နယ်ကင်းပြည်နယ်ထိခိုက်ဆုံးမှာမွန်ပြည်နယ်ကပိုထိနိုင်တာပါဆိုရေငန်များလာပြီကျွန်တော်တို့စိုက်ပျိုးနေတဲ့လေယာမြေတွေပျက်စီးနိုင်တဲ့အခြေအနေရှိ
တန်လျင်မြစ်ထဲမှာရှိတဲ့ရေကူးပပေအေက156တန်းကိုအကျိုးရှိစွာအသုံးချတဲ့နယ်လို့ပြည်ခံပြိုးပါတီမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထေးမောင်ကထောက်ခံဆွေးနွေးပါတယ
်ကျွန်တော်တရုတ်နိုင်ငံမှာတန်လွန်မြစ်ရေတဲကိုကျွန်တော်တို့ရေစီးဝင်မှုဟာကျွန်တော်148တန်းဧကပီဖြစ်ပါတယ်မြန်မာနိုင်ငံမှာကြာရောက်တဲ့ဒေသရေစီးဝင်မှုရာ 8.68 တန်းဖြစ်ပြီးတော့မှအားလုံး 156.8 တန်းဧကတနည်းပြောမယ်ဆိုရင် 159 တန်းဧကတန်လွန်မြစ်ထဲကိုစီးဝင်တယ်လို့သိရပါတယ်ကျွန်တော်တို့ဒီမြန်မာပြည်အလယ်ပိုင်းမှာရှိတဲ့မိုးကုန်ရေရှားဒေသမှာရှိတဲ့ဆယ်ကန်နေအလုံးရဲ့ကျွန်တော်တို့ရေလောင်မှုပမာဏကိုပြောမယ်ဆိုလို့ရှိရင်4.5တန်ခန့်သာရှိပါတယ်ဒီထက်မှာကျွန်တော်တို့ဟိုရဲရွာရေလောင်တမန်က2.7တန်လောက်နေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီတန်လွင်မြစ်ကနေပြီးတော့မှရေကဲ့ယူမယ်ဆိုလို့ရှိရင်ကျွန်တော်5တန်ဧကပေးတာဖြစ်ပါတယ
်မြို့သားလွတ်တော်ကိုယ်စားလှယ်ဒေါက်တာခင်ရွှေကအဲ့ဒီစီမံကိန်းကိုအကောင့်ထဲပေါ်သင့်တယ်လို့ခုလိုထောက်ခံဆွေးနွေးခဲ့ပါတယ
်တန်လွင်မြစ်ကြီးကိုဘလို့ရေယူမယ်ရေယူပြီးရင်ကျွန်တော်ရှမ်းပြည်ကျွန်တော်တို့တောင်ပိုင်းမှာကျွန်တော်တို့တောင်ကြီးကနေပြီးတော့ဟိုကျိုင်းတုံတီအလွတ်မြေအလွတ်ကြီးရှိတယ်အဲ့ဒီနေရာကိုရေဘလို့ဖြည့်မလဲနောက်အညာတခွေတက်ကြောလို့မှရေငတ်နေအဲ့တော့ကျွန်တော်အီယာဝီကနေအနစ်ကနေအမြင့်ကိုတင်ကြည့်တယ်မအောင်မြင်ဘူးအခုအမြင့်ကနေအောက်ကိုပြန်ဆင်းတယ်ဆင်းတာဘာမှခဲရင်မှလဲတရုတ်တောင်မှ gas ကိုဟိုဘက်ကကျွန်တော်စစ်တူရနေပြီးတော့သူတရုတ်ပြည်ယူနန်ထိရောက်တနှစ်တွင်းမှာပိုက်လိုင်းနဲ့တည်သွားတာပဲဥမျိုးမြစ်ဒီမှာအကြံပေးသွားတာရှိတယ်တချို့နေရာတွေပိုက်လိုင်းထားမယ်တချို့နေရာ open drain ထားမယ
်တမရော်သားကိုစလဲဘုံမှုအောင်ဖြိုးကျော်ကအဲ့ဒီအဆိုကိုအကောင့်ထဲမပေါ်သေးပဲမှတ်တမ်းတင်ထားရှိတဲ့အကြောင်းအခုလို့ဆွေးနွေးခဲ့ပါတယ
်တန်လွင်မြစ်ရဲ့ထောက်ကြောင်းတည်ရွေးစီမံကိန်းမှာစီမံချက်ကိုဆောင်ရွက်မယ်ဆိုပါကအောက်ပါချက်များကိုခရီးပြုဖို့လိုအပ်ပါတယ်တဘာဝပတ်ဝန်းကျင်နဲ့လူမှုစီးပွားပတ်ဝန်းကျင်ဆိုင်ရာအသေးစိတ်လေ့လာဆန်းသင့်မှုများ EIA SIA ကိုစနစ်တကျဆောင်ရွက်လွယ်ချင်းနိုင်ငံတကာကူညီများလွယ်ချင်းဝေချေရင်းနှီးများစွာလွယ်ချင်းတဘာဝပတ်ဝန်းကျင်ထိမ့်သိမ်းမှုစနစ်များလွယ်ချင်းဒေသခံတိုင်းရင်းသားလူမျိုးများရဲ့ဆန္ဒရယူရန်လွယ်ချင်းအင်းနီးချင်းနိုင်ငံများနဲ့ညှိနှိုင်းဆောင်ရွက်ရန်လွယ်ချင်းစတဲ့အချက်များကြောင့်လောလောဆယ်ဆောင်ရွက်မတင်ပဲမှတ်တမ်းဖြစ်တာထားရှိသင့်ပါကြောင်းတင်ပြအပ်ပါတယ
်အဲ့ဒီအဆိုကိုမနက်ဖြန်မှာကျန်တဲ့ကိုစလေ9ဦးကဆက်လက်ဆွေးနွေးမှဖြစ်သလိုသက်ဆိုင်ရာပြည်ထောင်စုအဆင့်ဝန်ကြီးတွေကရှင်းလင်းတင်ပြပြီးလွတ်တော်ရဲ့အဆုံးဖြတ်ကိုရယူမှာဖြစ်ပါတယ်ခင်ဗျာ